ပါရှင် COA American တန်ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။မြန်မာနိုင်ငံတဟွန်း1988ခုနှစ်မှာဒီမိုကရေစီအရေးတော်ပုံကြီးဖြစ်ခဲ့ပြီးတော့အဲ့ဒီနောက်ပိုင်းစစ်ဆိုးရအဆက်ဆက်ကလူအခွင့်အရေးတွေကိုကြေကြေပြန့်ပြန့်ချိုးဖောက်ခဲ့တာကြောင့် American ပြည်ထောင်စုကနေပိတ်ဆို့မှုတွေနဲ့အရေးယူခဲ့တာအလုံးအသိပဲဖြစ်ပါရစေ။အခုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရတအစိုးရတက်လာပြီးတော့ပြည်ပြင်ပြောင်းလဲမှုတွေနဲ့အတူအထက်အလျောက်တိုးတက်မှုတွေရှိလာတဲ့အတွက် American ပြည်ထောင်စုကနေပိတ်ဆို့မှုတွေကိုရုပ်သိမ်းပေးလိုက်ပါပြီ။ဒီလိုရုပ်သိမ်းပေးလိုက်တဲ့အတွက်စာဝင်နေရေးကြက်တဲနေတဲ့အောက်ခြေလူလူပေါ်ဘလို့အကျိုးတက်ရောက်မှုတွေရှိလာနိုင်ပါမလဲ။နောက်အရင်စစ်ဆိုးရခေါင်းဆောင်ကြီးတွေနဲ့ခရိုနီကြီးတွေပဲ American ပြည်ထောင်စုနဲ့ရောနိုင်ငံတကာပဲနဲ့ပါလွတ်လွတ်လပ်လပ်ကူးလူဆက်ဆံပြီးတော့ပို့ပြီးအကျိုးရှိသွားမှာပါလား။ဒီပိတ်ဆို့မှုရုပ်သိမ်းခြင်းရဲ့ရက်ခတ်မှုအကျိုးဆက်တွေကိုဒီကနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ရှင်။ဒီကနေ့ဆွေးနွေးဖို့ပင်နိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဒီမြန်မာနိုင်ငံရေးကိုထဲထဲဝင်ဝင်အများအားစောင့်ကြည့်ပြီးတော့အကဲခတ်လည်လာနေတဲ့ဦးအောင်သူငိမ့်မှာဦးအောင်သူငိမ့်ကတော့ထိုင်းနိုင်ငံမှာအခြေစိုက်ပါတယ်ဦးအောင်သူငိမ့်ရှိပါလားရှင်ဟယ်လို
ကျွန်တော်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပြီနေကောင်းပါလားရှင
်ဟုတ်ကဲ့ရှိပါတယ်ကျွန်တော်မင်္ဂလာပါခင်ဗျာဟုတ်ကဲ့ကောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုအောင်သူငိမ့်ပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ပေါ့လေဝေဘာနန်ကြီးကတော့အများကြီးပဲပေါ့လေဟိုတချို့ကလည်းပိတ်ဆို့တာနည်းနည်းစောနေသေးတယ်အချိန်မတန်သေးဘူးဆက်ပြီးတော့ပိတ်ဆို့ထားနေတယ်ပေါ့လေအဲ့ကိုအောင်သူငိမ့်ရဲ့အမြင်ကဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ကျွန်တော်တို့ရဲ့နိုင်ငံတစ်ခုအနေနဲ့ကြည့်မယ်ဆိုရင်ပေါ့နော်ဆိုတော့ဒီပြည်ပနိုင်ငံအခုနဲ့ကျွန်တော်တို့ဆက်ဆံရေးမှာခုနလိုတန်ခတ်ရေးယူခါရတယ် Facebook ခါရတယ်ဆိုတာမကောင်းပါဘူးအဲ့တော့အခုအနေထားမှာတော့ပြောမယ်ဆိုရင်ဒီ Facebook မှုတွေကိုပြန်ဖွင့်ပေးလိုက်တယ်ဆိုတာကဟိုတန်တမာရေးရကြည့်မယ်ဆိုရင်ကျွန်တော်တို့ normalization လို့ခေါ်တာပေါ့နော်ဆိုတော့ဟိုပြောမယ်ဆိုရင်ကျွန်တော်တို့ပုံမှန်ဆက်ဆံရေးအနေထားကိုပြန်ပြီးတော့သွားတဲ့အနေထားမျိုးဖြစ်တယ်ဆိုတဲ့အနေထားတော့ဟိုကျွန်တော်အနေနဲ့ကတော့ဒါအကောင့်ဘက်ကိုမြင်ပါတယ်ဒါဖြစ်တဲ့ကိစ္စတခုလို့လည်းထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမြန်မာနိုင်ငံအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်ဟိုလေ့လာသုံးသပ်ပေးနေတဲ့ဒေါက်တာရံမျိုးသိန်းရောက်ပါပြီလားရှင်ဒေါက်တာရံမျိုးသိန်းအနေနဲ့ပေါ့နော်ဒီပိတ်ဆို့မှုရဲ့ရိုက်ခတ်မှုပေါ့နော်မြန်မာအောက်ခြေလူတို့ကိုအကျိုးပြုမလားဒီခရိုနီကြီးတွေနဲ့စစ်ဗိုလ်ချုပ်ကြီးတွေပဲဒီအကျိုးကိုခံစားမှာပါလားရှင
်လက်ရှိအမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေကျိန်းသိမ်းလိုက်တာဟာဒီအောက်ခြေမြန်မာပြည်သူလူထုအများကြီးအတွက်အကျိုးမဖြစ်ပဲနဲ့အာဒီစစ်တမ်းနဲ့ရိုက်ခတ်တဲ့ကိုယ်ကြီးအားကြီးနဲ့သူတို့ရဲ့အပိုင်းဝိုင်းတွေပဲအတိတ်အကျိုးဖြစ်သွင်းစေခဲ့တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဗျ
။ဟုတ်ကဲ့ပါ။ဒါပေမဲ့လည်းဒီရုပ်သိမ်းမှုဥပမာဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ဒီဘန်လုပ်ငန်းနဲ့ပတ်သက်တာဆိုလို့ရှိရင်ပေါ့ American ပြည်အောင်စုကတကဘာလုံးကိုလွှမ်းခြုံထားတယ်ဆိုတဲ့အခါကျတော့ဘယ်နိုင်ငံနဲ့ပဲလှုပ်လို့ American ပြည်အောင်စုရဲ့ပိတ်ဆို့မှုကမြန်မာနိုင်ငံရဲ့ဒီနိုင်ငံသားကုန်သွယ်မှုဆက်ဆံရေးမှာအမြဲတမ်းအဟန့်အတားတွေဖြစ်နေတယ်လေအဲ့တော့ဒီရုပ်သိမ်းပေးလိုက်ခြင်းအပြင်ဒီနိုင်ငံသားကြီးနှီးမြှုပ်နှံမှုတွေပို့ပြီးတိုးတက်လာမယ်မြန်မာနိုင်ငံမှာလုပ်ကင်ခွင့်လန်းတွေပို့ပြီးပွင့်လာမယ်ဆိုပြီးတော့တုံ့တက်တဲ့လူတွေလည်းရှိပါတယ်အဲနောက်တစ်ယောက်တုံ့တက်ပေးမယ်ဟိုမက်ခင်လေးရောက်ပါပြီလားနေကောင်းပါလား
ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါမဖြစ်လို့ရလေဒီအမေရိကန်တမန်ကြီးကနေပြီးတော့ပိတ်ဆို့မှုမရုပ်သိမ်းခင်လေးမှာတင်မယ်ဒီ CSO ကြီးကိုခေါ်ပြီးတော့ဟိုဆွေးနွေးတာရှိပါရှိခဲ့ပါတယ်အဲ့မှာမခင်လေးလည်းကိုယ်တိုင်ပါဝင်ဆွေးနွေးခဲ့ရတယ်ဆိုတော့မခင်လေးတို့ဘက်ကဘာတွေများပြောဆိုခဲ့တာရှိပါလဲရှင
်ပထမတစ်ချက်ကတော့ဒါကျမတို့ရဲ့အစိုးရတည်ရဲ့ထောင်ဆွေးနွေးကြည့်ဦးဆောင်တဲ့အစိုးရတည်ကိုပေါ့နော်နိုင်ငံတကာရောဒီအမေရိကန်ပြည်ထောင်စုကရောဒီလိုမျိုးပေါ့နော်ဝမ်းမြောက်ဝမ်းသာနဲ့ကြိုဆိုပြီးတော့ဟိုအကျူတဘောဆောင်တဲ့ဆက်ဆံရေးတွေကိုလုပ်ပေးတဲ့ပုံစံကွန်ပျူတာပုံစံဖြစ်တဲ့အတွက်ဒါကျမတို့ကကိုယ်နိုင်ငံရဲ့ကိုယ်စားတော့အကုန်ယူရဲအကြောင်းတော့ကျမတို့ပြောဖြစ်တယ်။ဒါပေမဲ့ကျမတို့ဆိုရင်တော့ကကိုရံမျိုးသိမ်းပြောတယ်လို့ပဲပေါ့။တကယ်တမ်းပြည်တွင်းမှာရှိတဲ့အနေအထားရဲ့ကျမတို့မရှင်းလင်းနေဘူး။ကျမတို့တောက်လျှောက်ပြောခဲ့တယ်လို့ပဲ targeted sanction ပေါ့နော်ဒီသူပေါ့ဘယ်သူဆိုတဲ့ဟာပေါ့နော်ဒီသူပုံကိုတူးချင်းပေါ့မှာတက်ရိုက်ဟိုတက်ရောက်နိုင်မဲ့ဒီလိုမျိုးပိတ်ဆို့မှုတွေကိုကျမတို့ကတောက်လျှောက်အရင်တော့ကလည်းကျမတို့ကအားပေးခဲ့တယ်။ဘာလို့လဲဆိုတော့ကျမတို့ကပြည်သူလူထုကိုထိခိုက်မဲ့ဆန်ရှင်မျိုးကိုကျမတို့လည်းစိတ်ပူတယ်မလိုလားဘူး။ဒါပေမဲ့အခုလိုမျိုးပေါ့လူခွင့်ရေးတောက်လျှောက်မှာလူခွင့်ချိုးဖောက်မှုတွေလုပ်ခဲ့တယ်။စစ်တပ်ရဲ့နဲ့သူ့ရဲ့ဟိုအနီးပတ်ဝန်းကျင်မှာရှိတဲ့သူတို့ရဲ့မိသားစုတွေဆွေမျိုးတွေဒီလိုလူမျိုးတွေကပဲကောင်းစားရေးအတွက်လုပ်ခဲ့တဲ့ဟာတွေကိုတော့လူခွင့်ရေးချိုးဖောက်မှုတွေလည်းလုပ်ခဲ့တဲ့အတွက်ဒါတွေကိုတော့ထပ်ပြီးတော့တတိထားကင်ဆွဲပြီးတော့ထိမ့်သိမ့်ပေးတင်တယ်ဆိုတဲ့ဟာမျိုးတော့ကျမတို့အစဉ်တစိုက်ပြောခဲ့တော့ဒါကိုပဲကျမတို့ကပြောတယ်သုံးမနေဘူးလားပေါ့တကယ်တမ်းဒီလူတွေကိုဖွင့်ပေးလိုက်ခြင်းအပြင်တိုင်းပြည်ရဲ့အကျိုးထက်ဒီလူတွေကိုပို့ပြီးတော့ အခြားတန်းကြီးနဲ့ပေါ့နော်လုတ်ချင်ရလုတ်ခွင့်ရသွားမှာလို့ကျွန်တော်တို့စိုးရိမ်နေဘာလို့ဆိုတော့လက်ရှိတန်းကြီးအနေထားလည်းကျွန်တော်တို့ဘာမှမရှင်းနေနေဘူးဒီနေရာတွေဖွင့်လိုက်တဲ့အတွက်ကျွန်တော်တို့ခုကိုမြင်တာကတော့နိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာဥပမာဆိုကျွန်တော်တို့ကိုယ်တိုင်နဲ့နိုင်ငံတကာနဲ့ပတ်စံနေတွေ့ရတဲ့ပါတယ်ဆိုရင်ဟုတ်တာမဟုတ်တာထားဆန်ရှင်ရှိတယ်ဆိုတဲ့အတွက်တော်တော်အခက်အခဲရှိတယ်ဒီလိုဖယ်လိုက်ချင်အချင်းတော့ဒီကိစ္စလေးတွေတော့ပြေလည်ကောင်းပြေလည်မှာဖြစ်ပေမဲ့အများပြည်သူကိုတော့လက်ရှိမှာကျွန်တော်တို့အကျိုးသက်ရောက်မှုကတိတ်မမြင်ဘူးရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်လို့ပြောတာလေဆန်ရှင်ရုပ်လုံနဲ့တော့ဝင်လာနိုင်ဘူးကျွန်တော်တို့ပြည်တွင်းမှာရှိတော့အခြားသော factor တွေအများကြီးရှိပါတယ်မြေကြီးတွေလုံသမားကြီးတွေညှက်စင်ပြီးကိစ္စတွေ rules and regulation တွေဒါတွေအားလုံးကောင်းမှရင်းနှီးမြှုပ်နှံမှုကဝင်ထိုင်မှာဖြစ်တယ်လောလောဆယ်မှာတော့ကျွန်တော်ဒါဖွင့်ပြလိုက်တာကအရင်တုန်းကလုပ်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ကမ်မရော်ရဲ့မိသားစုတွေဟိုကောင်းဆောင်နေရမိသားစုတွေအတွက်ကတော့အင်တန်မှဟိုကောင်းတဲ့အခွင့်အရေးတခုရသွားတယ်လို့ပဲကျွန်တော်ကမြင်ပါတယ်ရှင
်ဟုတ်ကဲ့ပါတက်တက်ဆိုင်ဆိုင်ပါပဲကျွန်တော်တို့ဒီ Facebook Fan Page မှာကျွန်တော်တို့သောတာရှင်တယောက်ရာဇာလင်းလို့နာမည်ရပါတယ်သူရေးထားတာလေးကျွန်မဖတ်ပြပါရစေစစ်ဆိုးရကအရတားဆိုးရကိုရှေ့မှာထားပြီးနောက်ကနေလှုပ်ချင်တိုင်းလှုပ်နေရတဲ့အချိန်ဖြစ်နေပါပြီတဲ့ဘလူးကမင်းသားမျက်နှာဖုံးဆွတ်ထားတော့ကာလမှုပို့ပြီးအန္တရာယ်ကြီးနိုင်တဲ့ကာလမှုပို့ပြီးသတိချက်တင်ပါတယ်တဲ့ဒီကနေ့ကျမတို့ဆွေးနွေးနေတဲ့ခေါင်းစဉ်ကာလကိုတဲ့မရောက်သေးဘူးအရန်စောနေပါသေးတယ်တဲ့အမေစုကစစ်တပ်နဲ့ဘလူးအပေးယူရှိပြီးတော့ပိတ်ဆို့မှုဖယ်ရှားဖို့တောင်းဆိုခဲ့မှတော့သူမသိပါဘူးတဲ့ခိုင်မာတဲ့စီးပွားရေးမူဝါဒနဲ့ဥပဒေများမပြတ်ထန်းနိုင်သေးပါတဲ့သမရဥပမာမစင်းမီတောင်းထားတာလည်းဖြစ်နိုင်ပါတယ်တဲ့အမေစုလို့ရက်ကတော့ကောင်းမွန်မယ်ဆိုတာကိုယုံကြည်ပါတယ်တဲ့ခိတ္တကတော့ဒီကာလအတိုင်းတာတစ်ခုထိကတော့စောင့်ကြည့်အောင်ပါပါတဲ့နိုင်ငံညာအကူအညီပေးအဖွဲ့တွေကလည်းဒီဇိုင်းမှတ်မှတ်မှန်ကန်တဲ့လမ်းကြောင်းပေါ်ရောက်လာဖို့ထိန်းချုပ်ကူညီပေးဖို့အများကြီးလိုပါတယ်တဲ့နလန္ဒလူနာတယောက်လိုဒီလိုအချိန်မှာဆွဲထုဖို့အားလိုပါတယ်ကိုရင်ထလိုမဟာနိုင်ရင်လည်းပြန်ပြီးလဲကြနိုင်တဲ့အခြေအနေဖြစ်ပါတယ်ဆိုပြီးတော့တောတာရှင်တက်ကတုံးတက်ထားပါတယ်ခုနမခင်လေးပြောတာနဲ့လည်းတိုက်ဆိုင်နေလို့ဖတ်ပြလိုက်တာပါအဲ့တော့ကျွန်တော်တို့နောက်ထပ်မေးမြန်းမယ်ဆိုပြီးတော့ကျွန်တော်တို့ line ပေါ်မှာရှိနေတဲ့ကိုချင်းမြင့်ဝန်းတွင်းမျိုးကပါကိုချင်းမြင့်ဗာများမေးချင်ပါလဲရှင
်ဟုတ်ကဲ့ပါဆရာမကျွန်တော်တို့ကတော့ဒီရိုးရိုးလေးမြင်တာပါကျွန်တော်တို့ဒီမေစုဥဆောင်တဲ့ကျွန်တော်တို့ဒီမိုစီကျွန်တော်ဆိုရတဲ့ကလည်းအခုလိုဘယ်လိုပေါ်မလဲသူဖွင့်ချိန်တိုင်ရင်ဖွင့်မယ်ပြေချိန်တိုင်ရင်ပြေချိန်တိုင်တဲ့အချိန်တော့အလိုပိတ်ဖို့ကသူတို့ပြပေးခဲ့တယ်အဲ့ဒါကိုတော့ကျွန်တော်တို့သဘောပေါက်အဲ့လိုပဲသဘောပေါက်ပါတယ်ဒါပေမဲ့ဟိုခုနဆရာမများပြောသလိုပေါ့လေအထူးတတိပရိယထားပြီးတော့ဒါစဉ်းစားတဲ့လူတင်ပါတယ်ဘာလို့လဲဆိုတော့ဟိုဗျာကျွန်တော်တို့ဒီအနာရှင်ဆက်ဆက်ကနေပြီးတော့ကျွန်တော်တို့ပြည်သူလူထုကိုပြည်နှိပ်ချုပ်ချယ်ခဲ့လို့အမေရိကန်နဲ့တကွာ EU ကနေပြီးတော့ကျွန်တော်တို့စီးပွားရေးတန်ခိုင်းခဲ့တယ်။ဒါလည်းခက်တဲ့လို့ခက်တာဖြစ်တယ်။ဒါလည်းကျွန်တော်တို့ထောက်ခံတယ်။ဒါကြောင့်လည်းကျွန်တော်တို့ဒီနေ့ဒီနေ့ပါဒီမိုကရေစီအရေးအယောင်ကျွန်တော်တို့ဟိုအစအနမြင်လာပြီပေါ့။အဲကြတော့ကျွန်တော်တို့ကခုကလည်းဖွင့်ငင်တိုင်ရင်ဖွင့်မှာဖွင့်မှာဖြစ်ပါတယ်။ဒါလို့ကျလည်းကျွန်တော်တို့ဟိုဘယ်လိုခေါ်မလဲကျွန်တော်တို့ကလည်းဟိုဒါလည်းနားဆွနေပါတယ်။ကျွန်တော်တို့ရယုံကြည်ပါတယ်လို့အမေစုကိုဟောက်ခဲ့တာပါပဲ
ဟုတ်ကဲ့ပါအဲကိုအောင်သူငယ်ကြီးအခုဒါတော့ဟိုအချိန်မတန်သေးဘူးလို့ပြောတဲ့လူရှိသလိုအချိန်တန်ပြီလို့လည်းခုနကအခုပြောနေကြတာပေါ့နော်ကိုအောင်သူငယ်ကြီးအနေနဲ့ရောတကယ်ပဲဒီပိတ်ဆို့မှုကဒီတန်တမာရေးအရာပြန်ကောင်းလာတယ်ဆိုပေမဲ့ဒီပိတ်ဆို့မှုကဒီလက်တဆုပ်စာလူတန်းစားပေါ့နော်ဒီစစ်ဘိုလ်ချုပ်ဟောင်းကြီးတွေနဲ့ခရိုနီတွေအတွက်ပဲပို့ပြီးအကျိုးရှိမယ်ဆိုပြီးတော့အများပို့သုံးသက်ပါတယ်ကိုအောင်သူငယ်ရဲ့အမြင်လေးထပ်ပြောပြပါအောင်ရှင်
ဟုတ်ကဲ့ခင်ဗျာဟိုခုနကဟိုမခင်လေးတို့ကိုရံမျိုးသိန်းတို့ဆွေးနွေးသွားတဲ့အချက်တွေလည်းဒါစိုးရိမ်ချက်တွေပေါ့နော်ကျွန်တော်မြင်လာတော့မှန်တယ်လို့ယူဆပါတယ်အခုလက်ရှိကျွန်တော်တို့ဒီဒဏ်ခတ်ပိတ်ဆို့မှုတွေဖွင့်လိုက်လို့ဒီအောက်ခြေတာမန်ပြည်သူလူထုကအကျိုးရှိမယ်လို့ကျွန်တော်မယုံပါဘူးဆိုတော့ဒါမှမဟုတ်လည်းဘာဖြစ်လဲဆိုတဲ့ခါကျတော့လက်ရှိရှိနေတဲ့ဥမာဒေါန်ဆန်းစုကြည်ပါဝင်လက်ရှိအစိုးရကဒီပေးလာတဲ့အခွင့်အရေးနဲ့ဒီပို့ပြီးတော့တာဝန်ရှိလာတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့လူအခွင့်အရေးကိစ္စတွေကိုပို့ပြီးတော့ဟိုဟိုဘာကောင်လဲဒီဇိုင်းမမအဆောင်ကြီးကိုကိစ္စမျိုးတွေဆိုတော့နောက်တစ်ခွာကျတော့ကျွန်တော်တို့အရင်မှားခဲ့တဲ့အမှားမျိုးတွေကိုအခုချိန်မှာပြန်မမှားဖို့ပေါ့နော်ဆိုတော့အစိုးရအတာဝန်ရှိတဲ့လူအာဏာရှိတဲ့လူကပို့ပြီးတော့ထိန်းချုပ်မှုဟိုရှိလာတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ကိစ္စအားလုံးကလည်းဒီနိုင်ငံတကာကိုအရင်ပြောသလိုပေါ့နော်ဟိုဤခိုတာတို့ဒဏ်ခတ်ပိတ်ဆို့တာတို့အရေးယူခိုင်းတာတို့ဒီလိုမျိုးအခြေအနေမဟုတ်တော့ဘူးလို့ကျွန်တော်ထင်ပါတယ်ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့ဒီလိုအခုလိုဖွင့်လိုက်တဲ့အပေါ်မှာပေါ့နော်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဘယ်လိုအခွင့်အောင်းယူမှာလဲပေါ့ဆိုလိုတာကကျွန်တော်တို့ရဲ့ပုံပုံတွေကဘယ်လိုရှိမှာလဲဆိုတော့ပြီးတဲ့ခါကျတော့ကျွန်တော်တို့ကနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဘယ်လိုဆွဲဆောင်မှာလဲဆိုတော့နောက်တစ်ခါကျတော့အခုလက်ရှိဖွင့်လိုက်တဲ့အပေါ်မှာကျွန်တော်တို့ကနေပြီးတော့ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်လိုမျိုးယူမှာလဲပေါ့နော်ဆိုတော့အဲ့ဒါကတော့ကျွန်တော်စင်တာကဟိုဘက်နိုင်ငံတွေဆက်ဆိုင်ကျွန်တော်တို့လက်ရှိအစိုးရနဲ့ပူသက်ဆိုင်သွားတယ်လို့ထင်ပါတယ်ခင်ဗျာ
အခုတက်တက်ဆိုင်ဆိုင်မှာပဲကျမတို့ဒီ Facebook fan page မှာကျမတို့သောတာရှင်တယောက်ကိုကျော်တဲ့နာမည်ကတော့သူရေးထားတာလေးကလည်းဟိုဆက်ဆက်နေလို့ပါသူရေးထားတာကတရုတ်လွှမ်းမိုးမှုရှော့ချနိုင်မှုအတွက်တော့လမ်းစာပွင့်လာနိုင်ပါတယ်တဲ့စစ်ဘိုလ်ချုပ်ဟောင်းနေတဲ့ခရိုနီတွေပဲအကျိုးရှိမလားဆိုတာကတော့သူတို့အကျိုးရှိမှာဆိုလို့ဆိုပြီးစက်ပိတ်ထားမယ်ဆိုရင်ကျွန်တော်တို့နိုင်ငံတိုးတက်အောင်ဘလို့လုပ်ရအောင်လုပ်နိုင်တော့မလဲတဲ့အောက်စီလူဒန်းစားအပေါ်အကျိုးတရားမှုရှိတယ်ဆိုတာကရှိမယ်ဆိုတာကတော့ချက်ချင်းကြီးဖြစ်လာမှာမဟုတ်ပါဘူးတဲ့စိုက်ပျိုးရေးထုတ်ကုန်တွေနဲ့အောက်ချီလူဒန်းစားအလုပ်သမားတွေဝင်ရောက်လုကင်နိုင်တဲ့စီးပွားရေးလုပ်ငန်းတွေကနေထုတ်ကုန်တွေကိုကမ္ဘာဈေးကွက်တင်ပို့နိုင်မယ်ဆိုရင်တော့အောက်ချီလူဒန်းစားအတွက်အကျိုးရှိလာနိုင်ပါတယ်တဲ့ကမ္ဘာဈေးကွက်တင်ပို့နိုင်မှုဆိုတာကတော့ NLD အစိုးရရဲ့အရေးချင်းပိုင်းအတွက်စိန်ခေါ်မှုရှိမှာပါတဲ့ဒါကြောင့်ပိတ်ဆို့မှုဖွင့်ပြလက်ရုံနဲ့တော့အောက်ချီလူဒန်းစားအကျိုးမရှိနိုင်သေးပါဘူးတဲ့ NLD ကပါအရေးချင်းကောင်းတွေရှိနေဖို့လိုပါတယ်တဲ့ပိတ်ဆို့မှုဖွင့်ပေးလိုက်တာကိုကြိုဆိုပါတယ်ဆိုပြီးတော့သူကသုံးသပ်ထားပါတယ်သူရဲ့သုံးသပ်ချက်ကလေးကလည်းမဆိုးဘူးလို့ပြောရမှာပါမခင်လေးခုနကဒီသောတာရှင်ပြောတဲ့ဒီအောက်ခြေလူဒန်းစားကတော့ဒီတိုင်းပဲရှိနေဦးမှာပဲဆိုတာလေးကိုနည်းနည်းသုံးသပ်ပြပါအောင်ဒီလူတို့အခြေပြုအဖွဲ့အစည်းကိုစားပြုပြီးတော့ပေါ့လေ
ခုနကဟိုတယောက်လည်းပြောသွားသလိုပေါ့နော်အခြားနိုင်ငံတွေကယင်းမျိုးနွယ်မှုတွေဆိုင်ရဲ့ဥရောပနိုင်ငံတွေနောက်နိုင်ငံတွေကယင်းမျိုးနွယ်မှုတွေဝင်လာတော့ကျွန်တော်တို့ဟိုကြိုက်ပါတယ်ဘာလို့လဲဆိုတော့သူတို့မှာတကယ်စနစ်တကျနဲ့ပေါ့နော်ယင်းမျိုးနွယ်မှုလုပ်တဲ့အခါမှာလိုက်နာမယ်စီကံနေရှိမယ်ဒါရင်းနဲ့လုပ်မယ်ဆိုရင်တော့အကယ်၍ဒီနိုင်ငံထဲမှာတကယ်ကိုမှမမှန်ကန်ကန်နဲ့လာရင်ယင်းမျိုးနွယ်မှုတွေလုပ်ရင်တော့ဒီရှိမှာတော့ကျွန်တော်တို့အောက်ခြေပြည်သူတွေပေါ့နော်ဒီလမ်းစာအတွက်အလုပ်ကိုင်ခွင့်လန်းတဲ့အားဟာတွေကတော့ပို့ပြီးတော့အရင်ထက်ပို့ပြီးတော့အကျိုးရှိနိုင်မှာပေါ့ဒါပေမဲ့ခုနပြောသလိုပဲကျွန်တော်တို့အခုလက်တလောလောလောဆယ်တော့ကျွန်တော်တို့မဖြစ်နိုင်ဘူးအဲ့ဒါကိုလည်းအချိန်ယူရမယ်။ဒီရောမှာဖြစ်တဲ့အချိန်ကျမတို့အစိုးရပိုင်းကလည်းခုနရူးစံ regulation တွေပြင်းပြတတဖြစ်ဖို့နောက်တစ်ခုကတော့ကျမတို့ကပြည်ပရင်းနှီးမြှုပ်နှံမှုကိုမျှော်လင့်နေကျမတို့ကမရပါဘူး။ဒီထဲမှာရှိတဲ့တိုင်းရင်းသားလူငန်းရှင်တွေကိုအကာအကွယ်ပေးနိုင်မယ်။ဟိုဟာကလည်းကောင်းကောင်းလုပ်ပါရစေ။အဲ့ဒီတော့မှတို့မှာစိတ်ဆက်ပြန်ဆန်မှုမှာမျှတာတဲ့ပြန်ဆန်မှုမျိုးဖြစ်နိုင်တဲ့အတွက်ဒါယူလဲကျမတို့အစိုးရတရားနေမြာတော့ထည့်သွင်းစဉ်းစားပေးဖို့လုပ်ရဲ။နောက်ပြည်ပရင်းနှီးမြှုပ်နှံမှုကြီးရောက်လာရင်လည်းကျမတို့ကရောက်လာရင်ပြီးရောဆိုတဲ့ဟာမျိုးမဟုတ်ဘဲနဲ့တိတိကျကျကိုယ့်ရဲ့အခြေခံမှာရှိတဲ့လူဒန်းစားတွေအတွက်အနောက်အလုပ်သမားတွေအတွက်ပေါ့နော်အကျိုးဖြစ်ဆုံးနိုင်အောင်ပေါ့နော်တိတိကျကျစဉ်းစားပြဖို့လိုပါတယ်။နောက်ကျွန်တော်တို့ရှိမှာ CSR ပေါ့ Corporate Social Responsibility ဆိုတဲ့အလေးထားကိုတိတိကျကျကြီးထွားအောင်လုပ်ပေးဖို့လည်းလိုတယ်လို့ထင်ပါတယ်။အခုကျတော့ကျွန်တော်တို့ဒီထဲမှာရှိနေတဲ့သူ့လုပ်ငန်းရှင်ကြီးတွေလည်းဒါလေးကိုတော့လုပ်နေပါတယ်။သူ့ပေမဲ့လည်းသူတို့က Foundation ထောင်ပြီးတော့ Foundation ကနေပတ်စံနေပြီးတော့အကြောင်းဆောက်တာတော့ပဲလုပ်နေတာမျိုးမဟုတ်ပဲတိတိကျကျပို့ကြက်ကြက်ပြည့်ပြည့်လုပ်ပေးဖို့လည်းလိုတယ်လို့ထင်ပါတယ်။ပြောရလို့ရှိရင်တော့ခုနဟိုစီမံရေးပိတ်ဆို့မှုဖြစ်ရှာတာဟာတကယ်တော့ကျမတို့ကဟိုလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့အဖွဲ့တွေဖြစ်တဲ့အတွက်ကျမတို့မှပြောဖို့တောင်းရင်ရှိတဲ့အတွက်ကျမတို့ကဝေဖန်ထောက်ပြပြီးပြောရတာပါဒါကိုအဆိုးမြင်တာမဟုတ်ပါဘူးဘယ်ကိစ္စမဆိုကျမတို့ကရှုထောင့်မောင်းဆောင်ကလေးလာတုံ့တက်ပြီးတော့မှဒီကိစ္စတွေကိုအကောင်းဆုံးဖြစ်အောင်ဖြေရှင်းနိုင်ဖို့အတွက်ကျမတို့ကအစိုးရနဲ့နိုင်ငံတကာကိုလည်းအမြဲတမ်းကျမတို့ကထောက်ပြပြောဆိုခြင်းဖြစ်ပါတယ်အဆိုးမြင်ခြင်းမဟုတ်ပါဘူးကျမတို့တိုင်းပြည်ကိုဒီထက်ပိုပြီးတော့ကောင်းစေခြင်းနဲ့အောင်မြင်စေခြင်းနဲ့ဒီဒီမိုကရေစီအစိုးရလက်ထက်မှာကျမတို့အောင်မြင်အောင်ကျမတို့တက်နိုင်ရလာပူးပေါင်းဆောင်ရွက်ခြင်းလို့ကျမတို့ဒီလိုပြောခြင်းဖြစ်ပါတယ
်ဟုတ်ပါတယ်အခုတာဝန်သိရင်ရင်းနှီးမြှုပ်နှံမှုပေါ့နော်အခုပြောလိုအပ်နေတာကတော့တာဝန်သိရင်းနှီးမြှုပ်နှံမှုလိုအပ်နေတယ်ဒီနိုင်ငံတကာကနေပြီးတော့ဒီပိတ်ဆို့မှုနဲ့လူခွင့်ရေးချိုးဖောက်တာတွေကိုမချိုးဖောက်တော့အောင်ဟိုပိတ်ဆို့အရေးယူခဲ့တာဆိုတော့ဒါမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုတွန်းအားပေးတဲ့ဒီဟိုရန်ရာတစ်ခုအနေနဲ့ပေါ့နော်အတုံးချတဲ့အနေနဲ့ဒီပိတ်ဆို့မှုတွေလုပ်ခဲ့တယ်ဆိုတာကိုမခင်လေးကရှင်းပြသွားတာပါပြီးတော့ကိုတိလည်းမူမေးစရာရှိတာမေးပါရှင
်ရန်ရာဒီပိတ်ဆို့မှုကနော်အားလုံးပိတ်ဆို့ထားတော့ကျွန်တော်ကဖွင့်ပြတာတော့ကျွန်တော်ကမတမတွန်းနေပါတယ်ဖွင့်လင်းတော့ဖွင့်မော်ဗျာဒါပေမဲ့အခုလိုအားလုံးဖွင့်မလိုက်တယ်ဆိုတော့ကျွန်တော်အများကြီးတွန်းနေကြရှိပါတယ်ကျွန်တော်တိုင်းသားပြည်သူဒီအနေနဲ့ကလည်းဒါလုံးဝယုံကြည်ကြမရှိတဲ့အတိုင်းဖြစ်နေပါတယ်အရသာတရားဆိုရင်လည်းပြည့်စုံရေးဆရာဖြစ်နေတဲ့ပြည့်စုံရေးအဆရာဖြစ်နေတယ်ဖြစ်နေပါတယ်ခင်ဗျာဒါဖြစ်ရဆိုတော့ဒီဆက်ရှိခေတ္တဥပဒေကိုပြင်ထားတဲ့အတွက်
ဟုတ်ပါတယ်ကိုဒီโอเคကိုဒီလည်းမူနေပြီ2008အခြေအဖွဲ့ကြီးပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကဒီအခုတက်နေတဲ့ NLD အစိုးရရဲ့ဒီရွေးကောက်ပွဲဆိုင်ရာဒီကြေညာစာမ်းမှာလည်းပြောထားပြီးသားဖြစ်ပါတယ်အခုသူတို့လုပ်နေပါတယ်လို့ကျွန်မလည်းဟိုယူဆပါတယ်ဒေါက်တာရံမျိုးသိန်းအဲ့ဒါလေးနည်းနည်းဆွေးနွေးပေးပါလားရှင
်ကျွန်တော်ဒီဆင်ရှင်ပေါ့လေဒီပိတ်ဆို့မှုဒီစိတ်သိမ်းနေစိတ်ဆာကျွန်တော်မြင်တော့တင်းနေတယ်ဒီမနက်ကတော့ order from the blue အချင်းနိုင်တို့ကမိန်းကလေးနိုင်ငံတိုင်းလူဝါရနေတဲ့အရေးဆက်ဆက်ပြီးတော့ပြောလို့ရတယ်။နောက်ပြီးကျွန်တော်တို့ကဒီကုသိုလ်မှုတွေလုပ်ခဲ့တာအတိုင်းအတာတစ်ခုအောင်မြင်ခဲ့တယ်လို့ကျွန်တော်မြင်တယ်။ဒါလို့ဆိုတော့အဲ့ဒီလိုအောင်မြင်ခဲ့လို့ဒီခုံကြီးတွေဟာ 我那本身身价强的哟，你别说我的六口子，现在阿土去了阿六跟我走的，哎，他家的，你别说你的呀，奶奶一样，跟着咱妈，就挺奶奶的，就咱来搞你，搞上奶奶的，就跟我拼，哎，他家来就去你嘛，别说我的，没事我也去你嘛，啊，不然家里心里挂着你的，来就去阿婆嘛，你单位心里嘛，你在哪里那个，跟我那边拼嘛。我不知道什么是敌人嘛，是的。所以台湾的龙门县的过那家的，如果这个招呢，马路路阿在里面呢，这都要龙门也来的，单位规定单位新的，那不然的他们哎，去看你多嘛？在你个酒店招来的路阿在里面呢，哎，你个酒店招来蛮好，来去苏阳嘛来的，所以你那不得的，地方路啊，那车嘛不多，如果过路阿在里面呢，哎，我嘛阿在他们那身边的嘛，啊，你那单位嘛不给呢。你喜欢龙岩县的歌手呢？他嘛，啊，你喜欢龙岩县里面不得比的，非洲舞龙山那嘛，我是新疆的牛王阿姨，恰当在我独爱的里面呢。哎，可能的不然我个酒店将来哪位独爱的里，今晚我爱去参加吧。
非洲舞有等来的这张路，你可以你一的地步就几的波了，因侬啊，哦，是苏亚康上拍你家呢，因侬啊，就是的 American 非洲舞将都也摆上舞的，可侬啊，把嘛收入苗撇开了波，人家个把人家弟弟嘛吧，古罗都说实在，大路拉路，水路飙路，弯路长路压平路苗，东大路压完了，过往都年限，的非洲舞有等来
先去。OK。所以嘛嘞，就那个离开下午嘞，所以大家咯，把这两年来说来看到，因为我就那个在你的嘛是的，可能克隆疫苗嘞，都就不像你受伤没啥嘞，就是讲喏，啊，目前有嘛就那个，第一疫苗那目的，人家那个特别流流下来，你他们有吃到嘛嘞？吃到嘞，看到把过来说，就那个比较 fly 就过了啵。所以大家就那个也在你的嘛，不像你点没有疫苗那面啥嘛，没有那面嘞，不像你有吃到没有，人家那个嘛。方便奶奶请你牛啊，说哎那牛么皮昂喏，那些苏亚个就那天呢，这么不一级吧嘞？说那都国家咯，一般菜那嘞不嘛嘞，但那个老奶奶你呢，啊可能也辛苦喏。说第六个项目的啊，一级的路程嘛嘞。说这边个咯，就那路第这个阿婆没有生产来看嘛，啊多阿点子是吧嘞？后边干嘞南面，这边干嘞出面说他牛个是吧嘞？哎呀，你他牛嘛咯，我把他们嘞，那些细的苏亚个第几家的不嘛不比较零零零零嘞？哦，感觉真的，继续内定的路了，起码了，怎么样
？OK 吧，莫来牛啊，乌丹昂啊嘞，多大型乌丹昂啊嘞，梅子亚西六八嘞，乌丹昂你搞嘛那些
？OK 吧，看下你搞嘛嘞，看下。
OK， 梅子亚西两米吧呢 ？OK。
OK， 这个你呢，是你路了个路，梅子干那个你呢，那路也，亚马那个不担心的，看了比那个的，亚马那个也奇怪一下。都给喇嘛路了，就那用起来嘞。不着伢嘞，第二屋里什么鱼啊？这个大来路就那看见嘛嘞。他妈嘞，那个那个也公民的也，我要来人。哎，第二屋里什么嘛？哎，公民的也都给木忙干没路出路吧嘞。他妈嘞，就那路也。因为呢，你阿婶电话没听到，就那我们下面那个你呢，你第二屋里周末一下，这个家伙嘞，咱们嘞，因为呢，你那罗就那罗也奥克鲁干啥的个罗，因为呢，你那罗没钱买礼物罗，千万千万嘛嘞，那比如，你就那罗也，没事也，那个伊，那个在地方嘞，我家嘞，在张家那边就那罗超了家里司机的时候。然后你话那个啥，你的那嘞，主要目的，主要目的啊，做了你这些路了，怎么嘞？咱们嘞，这条路也，听到恁嘞，早晚没路听嘛嘞，这条水泥路啊咯，大老板呗，
一路
一弯路的，阿龙嘞，就为记住听嘛嘞，不要走路嘞。
OK 吧，今晚路啊嘞，记住听嘛嘞，我乌当表达了阿罗的，希望也被守护的呢，都，你们那个，希望被守护有在哪里呢，都，你们那个马蒂亚乌的守护不比业绩的不孬，啊，你们那个马蒂亚乌的守护木，是也收入新，的，你们那个呢，希望也老家没路的嘞，的，老城老米的，我那马肯里表达了不孬，啊，马肯里奶奶里阿拉里乌当，我孙女比娃拉先，的，第二屋的守护木呢，玻璃的，老家里呢，不得比罗嘞。
အဲ့ဒါတော့ဟိုခုနဆရာဆွေးတွန်းတာလည်းတော်တော်ရှင်းပါတယ်လို့ကိုအောင်ပြင်းနေလည်းပြောသွားပြီးပြီပေါ့နော်ကျွန်တော်တို့တိတိကျကျအစိုးရအနေနဲ့ဒီကြပြင်ဆင်ကျွန်တော်တို့ကအစိုးရအစိုးရကြီးပဲပြောနေရတဲ့ဆာကြတော့နည်းနည်းတော့အားနာပေါ့ဒါပေမဲ့သူကတာဝန်ရှိဆုံးဖွဲ့စည်းဖြစ်တဲ့အတွက်ကျွန်တော်တို့ကသူ့မှာတာဝန်ရှိတယ်လို့အဲပြောချင်းဖြစ်ပါတယ်နောက်တစ်ခုကတော့ဒီတရားဥပဒေစိုးမိုးရေးလို့ဆိုတဲ့အခါမှာလည်းအရန်ချေပြတ်မှာရယ်ပေါ့နော်အစုံအများကြီးပဲရှိရယ်ဒီကဏ္ဍတွေကအင်တာမချေပြတ်တဲ့အခါကျတော့ဒါကိုတော့ကျမတို့တည်တည်ချာချာအားလုံးဝိုင်းပြီးတော့ဆွေးနွေးမယ်။နောက်ကျမတို့စိုးရိမ်တာကခုပဲကိစ္စပဲလို့လို့ကျမတို့မြင်နေရတာပါပေါ့နော်အစိုးရတဲ့လက်ထက်မှာအရင်အစိုးရလက်ထက်ကလည်းဒီလိုပါပဲ။အခုအစိုးရတဲ့လက်ထက်မှာလည်းကျမတို့ကပထမတော့အရန်မျှော်လင့်နေတယ်။ဘယ်ကိစ္စမဆိုအပြောင်းလဲတစ်ခုမူဝါဒတစ်ခုလုပ်တဲ့အခါမှာတက်ဆိုင်တဲ့သူတွေကိုတွေ့ဆုံပြီးတော့ဆွေးနွေးမယ်။ဆွေးနွေးပွဲတွေနဲ့တည်တည်ချာချာလုပ်ပြီးတော့မှပညာရှင်တွေတက်ဆိုင်သူတွေနဲ့ဆွေးနွေးပြီးတော့တို့ရဲ့အကြံဉာဏ်တွေတို့ရဲ့တုံ့တက်မှုတွေကိုယူပြီးတော့လုပ်လို့ရှိရင်တော့ကျမတို့ကပို့ပြီးတော့လုပ်တဲ့လုပ်ငန်းတွေကပိုအောင်မြင်မှုများမယ်။ဒါပြီးတော့နှောင့်နှေးမှုများမယ်ထင်တယ်။ဒါပေမဲ့အခုချိန်ထိတော့ကျမတို့ကဘယ်စက်တာမှမဆိုဒီလိုမျိုးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေပညာရှင်တွေသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့မှယူတဲ့အားမျိုးအကြံဉာဏ်ယူတာမျိုးကအားနည်းနေတယ်လို့တွေ့ရတယ်။အဲ့ဒါကိုတော့ကျမတို့စိုးရိမ်ပါတယ်။အဲ့တော့အခုစီးပွားရေးဖွင့်လိုက်ပြီဆိုရင်လည်းကျမတို့ကခုနပြောတဲ့ခရိုနီပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းရှင်ပဲခေါက်ခေါက်အသေးစားလက်စားပဲခေါက်ခေါက်ဒီပုံကိုယ်လေးကိုကျမတို့တတိချာချာတွေ့ဆုံဖို့လိုပါတယ်ထိတ်တန့်လူတို့တူးလောင်းနဲ့တွေ့ဆုံတာမျိုးမဟုတ်ပဲတက်ဆိုင်ရာတာဝန်ရှိတဲ့သူတွေကအားလုံးနဲ့တွေ့ဆုံပြီးတော့တို့ရဲ့သဘောထားတွေကဘယ်လိုရှိလဲတို့တွေဘာဖြစ်စီစဉ်ကြလဲပေါ့နော်ဒါတွေကိုလည်းကျမတို့မေးဖို့လိုပါတယ်ပြင်ပလာတဲ့များကိုပဲကျမတို့ကဝဲခန့်လုပ်ပြီးပြည်တွင်းကလူတွေအတွက်ပြည်ပြားစီးပွားရေးလုပ်ငန်းရှင်ပဲပြောပြည်တွင်းကနော်သူတွေအတွက်ကိုမစင်စားပေးတာမျိုးမဖြစ်စေချင်ပါဘူးအားလုံးရဲ့အကြံဉာဏ်နဲ့ပူးပေါင်းဆောင်ရွက်မှုကလိုပါတယ်အဲ့တော့ဘယ်တရားဥပဒေစိုးမိုးရေးပဲဖြစ်ဖြစ်ဘယ်ကိစ္စပဲမဆိုတော့တဲ့အခါမှာသူကအစိုးရတရားအနေနဲ့အားလုံးပူးပေါင်းပါဝင်ဆောင်ရွက်ပြီးတော့အားလုံးရဲ့အတန်ကိုနားထောင်တာကတော့အကောင်းဆုံးဖြစ်လိမ့်မယ်လို့ထင်တယ်ကျမတို့လည်းမျှော်လင့်ပြီးသားပါ NLD အစိုးရပြီးပြည်သူအစိုးရဖြစ်တယ်အခက်အခဲတွေရှိမယ်စိန်ခေါ်မှုတွေရှိမယ်ဒါပေမဲ့ကျမတို့ပြည်သူလူထုအားလုံးကလည်းဒီစိန်ခေါ်မှုအခက်အခဲတွေကိုဝိုင်းဝန်းပြီးတော့အတူတူဖြေရှင်းကျင်တာပါဒါပေမဲ့ဖြေရှင်းကျင်ပေမဲ့ကျမတို့ခန့်နေရကအရက်သက်ဖွဲ့စည်းနေနဲ့ပဲပြောတချို့အပြင်မှာရှိနေကြတဲ့ထိုင်နေတဲ့ပညာရှင်တွေအများကြီးရှိပါတယ်အဲဒီဆိုရအတွက်လုပ်ပေးတဲ့ပညာရှင်တွေရှိပါတယ်ဒါပေမဲ့ဘလို့နင်းရမ်းနဲ့ဝင်ပြီးတော့ဆက်ဆံပြီးတော့ပေါ့နော်ဝင်ရောက်ဆောင်ရွက်ပေးရမလဲဆိုတော့ခံတော့မရှိဘူးဖြစ်နေတယ် engagement ကမရှိနိုင်ဖြစ်နေတဲ့အတွက်အဲ့ဒါကိုလည်းတက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့တိတိကျကျစဉ်းစားပြီးတော့ဒီတာဝန်ရှင်ကအတန်တွေကိုလည်းနားထောင်အလေးပြုပြီးတော့ဆောင်ရွက်ပေးတယ်လို့တော့ထင်ပါတယ်အဲ့လိုဆောင်ရွက်ရင်တော့ကျမတို့စိန်ခေါ်မှုရှိတယ်အခက်အခဲရှိတယ်ဆိုပေမဲ့ဖြစ်ဖြစ်လေးနဲ့ပုံမှန်လေးနဲ့ကျမတို့လုပ်သွားမယ်ဆိုရင်တော့ကျမတို့လူချင်းတဲ့ကိစ္စတွေတော့အောင်မြင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါကိုအောင်သူငယ်အင်းနေနေလေးဒီမြမပြည်ရဲ့ကိုမကြကနာပြန်သွားပြီးတော့မြမပြည်နဲ့မြမပြည်မှာပေါ့နော်ကိုလှုပ်ပေးနိုင်တဲ့ဘက်ကနေပြီးတရောင်းတနေရနေပြီးတော့ပါဝင်ပြီးတော့ဖြည့်ဆည်းပေးနေစားသိရပါတယ်အခုကိုအောင်သူငယ်ကလက်တွေပေါ့လေဒီအခုလှုပ်ကင်နေတဲ့အခြေအနေပေါ့အခုခုနကတော့မခင်လေးပြောသလိုမျိုးဝိုင်းဝန်းပြီးတော့ဘေးကနေလှုပ်ပေးပံ့ပိုးပေးခြင်းပေးမယ်လို့လေအခွင့်မတားတဲ့ဟာတွေရှိတာပေါ့နော်ကိုအောင်သူငယ်ကဘယ်လိုမြင်ပါလဲရှင်
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့လေဒီအစိုးရအစ်စ်ကဟိုအတွေ့အကြုံလည်းနေသေးတယ်အခုဖြတ်သန်းလာတဲ့အခါမှာသူတို့ကသင်ရင်းလုပ်ရင်းနဲ့ပေါ့နော်ဒီလိုသွားနေတယ်အနေထားမျိုးပါဆိုတော့အဲ့တော့လေတစ်ခါကဒီလုပ်ငန်းကိစ္စတွေကိုခြုံငုံမိလာလို့ဆိုရင်နောက်ထပ်တစ်နှစ်လောက်နှစ်နှစ်လောက်အချိန်ယူရမယ့်အနေထားမျိုးရှိပါတယ်ဆိုတော့ဖြစ်နေတဲ့ပုံစံကကျွန်တော်တို့ဒီလောက်ကြီးအချိန်မပေးနိုင်တဲ့အနေထားမျိုးရှိတယ်ပေါ့ဆိုတော့နောက်တစ်ခုမှလည်းပြဿနာကအခုကျွန်တော်တွေ့နေရတဲ့အနေထားမှာအစိုးရကဘာမြင်လဲဆိုတော့ဒီစီးပွားရေးလုပ်ငန်းရှင်တွေပြောခရိုနီပြောအဲ့ဒါတွေကိုတို့ကသခိုးလို့ခင်နေတာနောက်တစ်ခါကျတော့ကျွန်တော်တို့ဝန်ထမ်းတွေကိုကြတော့လေတို့ကဘာခေါ်မလဲအရေးယူမယ်လို့နှိပ်ကွပ်မယ်လို့ဒါမျိုးပုံစံမျိုးဖြစ်နေတဲ့အနေအထားမျိုးပေါ့နော်ဆိုတော့ဒီလိုအနေအထားမျိုးတွေကိုကျွန်တော်ထင်တယ်ပြင်ပြီးတော့ကျွန်တော်တို့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ပုံစံမျိုးတော့ပိုသွားတယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ပါဒီနေ့ပါဝင်ဆွေးနွေးပေးတဲ့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်ဒေါက်တာရမျိုးသိန်းအကဲခတ်ပုဂ္ဂိုလ်ကိုအောင်သူငင်းနဲ့ဒီ Triangle Women ကအကြီးအကဲပေါ့နော်မခင်လေးတို့ကျေးဇူးအများကြီးတင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းပေးတဲ့ဒေါက်တာရှင်တွေလည်းကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေ